ဗနာရေးစီစဉ်နေတဲ့ပတ်သက်လို့ဆွတ်တော်မှာသဘောတူညီချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေတောက်ကြနဲ့ညကစလို့အရဆိုင်လိုက်ရပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှာပဲအစိုးရရန်ရာရဆိုင်လိုက်ရတဲ့အဖြစ်နဲ့ကြုံရတဲ့အပေါ်သမ္မတရဲ့ Republican Party နဲ့အတိုက်ခံ Democrat Party ကလွှတ်တော်ကိုယ်စားလှယ်တွေကတော့အပြန်အလှန်ပြစ်ဖို့နေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လွန်ကတင်ပြပေးထားပါရဲ့ရှင်
။လူမှုကြီးကြပ်ရေးဆိုင်ပြည်ဝင်ပြောင်းလဲရေးစီစဉ်တဲ့နေဆက်လုံခြုံရေးကိစ္စတွေကိုလွှတ်တော်ရင်းကလူများစု Republican တွေနဲ့လူနည်းစု Democrat တွေကြားနောက်ဆုံးချိန်ထိညှိနှိုင်းလို့မရခဲ့ရကအမေရိကန်ဆိုရရန်တရားရက်ဆိုင်လိုက်ရတဲ့အထိဖြစ်ခဲ့တာပါ။ဟောလို့တော်ကအတည်ပြုခဲ့တဲ့ဗန်နိုက်ဆန်ဥပဒေမူကြမ်းကိုအစိုးရလုပ်ငန်းတွေရက်ဆိုင်ရမယ့်တကောင်းရန်အချိန်မတန်ခင်မှာပဲတောက်ချနေညာပိုင်းအထက်လွှတ်တော်မှာမဲခွဲခဲ့ရမှာတော့ကိုယ်စားလှယ်တရားရှိတဲ့အထက်ကလိုအပ်တယ်မဲ60မပြည့်ပဲထောက်ခံမဲ50သာရခဲ့ပြီးအရေးနေနေတာပါ။ထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့လွှတ်တော်မှာမဲခွဲမဆုံးဖြတ်ခင်မှာပဲပြောဆိုထားတဲ့သမ္မတအင်ဂျီရိုရဲ့မှတ်ချက်ကိုကူကပ်ပြီးဒီမိုကရက်တွေကို
What we've just witnessed on the floor was a cynical decision by Senate Democrats.
တမောင်းများစွာသောအမေရိကန်တွေကိုဘေးချိတ်ထားပြီးတာဝန်မဲ့စွာနဲ့နိုင်ငံရေးကစားဖို့အတွက်ဒီမိုကရက်အထက်လွှတ်တော်အမတ်ကြီးရဲ့မယိုးသားတဲ့ဆုံးဖြတ်ချက်ကိုလွှတ်တော်မှာတွေးခဲ့ကြရတာပါ။တကယ်ဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ့်အရေးကနေရာနှုန်းပြေရှောင်ရှားနိုင်မှာပါ
။အမေရိကန်ပြည်အစုကိုမိဘတွေနဲ့တူတရားမဝင်ရောက်လာကြသူတိုင်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်တည်းရဲ့ဗန်နိုင်းဥပဒေမှာတည်သွင်းမှုဒီမိုကရက်တွေကတောင်းဆိုနေပေမဲ့အစိုးရနဲ့ရီပက်ဘလီကန်တွေကတော့စန့်ကျင်နေကြသလိုနေဆက်လုံယုံရေးအတွက်တတိုင်းကရမ်းမဲ့အစီအစဉ်ကိုထည့်သွင်းရေးသမ္မတနဲ့ရီပက်ဘလီကန်ပါတီရဲ့လူလားချက်ကိုလည်းဒီမိုကရက်ဘက်ကငြင်းဆန်ထားတာဖြစ်ပါတယ်။ထက်လွတ်တော့လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အစိုးရရန်တရားရပ်ဆိုင်ရတာဟာသမ္မတတော်နဲ့ထွက်မှာသာအဓိကတာဝန်ရှိကြောင်းပြောဆိုလိုက်တာပါ
။ This will be called the Trump shutdown.Because there is no one, no one.
ဒီကြိမ်အစိုးရရန်ရရဆိုင်ရတာဟာသမ္မတထရန့်ရဆိုင်မှုလို့ခေါ်ရပါလိမ့်မယ်။ဒီအချိန်ထိဖြစ်ခဲ့တဲ့အပေါ်အပြစ်တင်ရမယ့်သူဟာသမ္မတထရန့်ကလွဲလို့တခြားလူမရှိပါဘူး။နေဆက်တိုင်းအစည်းအဝေးကိုတော့ထည့်သွင်းဆွေးနွေးခဲ့တဲ့ပါတီနှစ်ရဲ့ပေါင်းရညှိနှိုင်းမှုတွေကိုပယ်ပစ်ခဲ့တာလည်းသမ္မတပါပဲ
။အစိုးရရန်ရရဆိုင်လိုက်ရတဲ့အပေါ်အပြန်အလှန်အပြစ်ဖို့နေကြတဲ့ Republican နဲ့ Democrat တွေကြားနိုင်ငံရေးအရာပြင်ဆင်မှုတွေပြင်းထန်လာလိမ့်မယ်လို့လည်းအကဲခတ်တွေယူဆနေကြတာပါ။သူနဲ့လွတ်တော်ကိုထိမ့်ချုပ်ထားတဲ့ Republican Party နဲ့ထိတ်တဲရင်ဆိုင်ခဲ့တဲ့ Democrat တွေရဲ့လုပ်ရတာလဲနိုင်ငံရေးအရာကြီးမားတဲ့မဟာဗျူဟာအပြောင်းလဲတစ်ရပ်ဖြစ်နေလဲမြင်နေကြပါတယ်။ AP သတင်းဌာနရဲ့ Washington Bureau အကြီးအကဲ Julie Pace ကတော့နှစ်ဖက်စလုံးကနိုင်ငံရေးတွက်ကိန်းနဲ့တုံ့ပြန်နေပုံရတယ်လို့ဆိုပါတယ်
။ Politics is complicated. It moves really quickly.
နိုင်ငံရေးအခြေအနေကရှုပ်ထွေးပြီးအပြောင်းလဲတွေကလည်းမြန်နေလေ။ပါတီနှစ်ခုစလုံးကတော့ဒီနှစ်ရွေးကောက်ပွဲအပေါ်ကျိုးကျိုးတွေရိုက်ခတ်မလာဘူးညှော်လင့်နေကြတာပါ။ရှေ့လာမယ့်လတွေအတွင်းဖြစ်လာနိုင်တာတွေလည်းအများကြီးရှိနေတယ်လေ
။အစိုးရရန်ရည်ရဆိုင်လိုက်ရတဲ့အချိန်ဟာသမ္မတထရန့်အစိုးရတက်တန်းတနည်းပြေချိန်နဲ့လည်းတိုက်ဆိုင်နေတာပါ။ထက်လက်တော့ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ဒီအချိန်တွေအားလုံးကိုသမ္မတကိုယ်တိုင်ဖန်တီးခဲ့တာလို့ဝေဖန်ပါတယ်
။ Tomorrow marks the year to the day President Trump took the oath of office on the Capitol steps.
မနက်ဖြန်ဆိုရင်သမ္မတထရန့်လက်တော်စာဦးရှိမှာကျန်းသစ္စာကျင်းစုတာဝန်ယူတာတစ်နှစ်ပြည့်ပါပြီ။ကန်ဆိုးကျင်တော့ဖျော်ပြဲဖြစ်အောင်သူလုပ်ခဲ့တဲ့ကိစ္စတွေကြောင့်သမ္မတထရန့်အစိုးရရန်ရာရပ်ဆိုင်ရတဲ့အဖြစ်နဲ့ကြုံရပါတယ်။သူဟာကျွန်တော်တို့အားလုံးကိုစူးစီးရမယ့်အစားအကွဲအဝဲပြားပြားဖြစ်အောင်လုပ်ခဲ့တာ
ပါ။အစိုးရတက်တန်တစ်နှစ်ပြည့်ချင်းကြုံရတဲ့နိုင်ငံရေးအခြေအနေတွေကိုသမ္မတထရန့်ရဲ့တုံ့ပြန်မှုနဲ့အတူနောက်ဆက်တွဲအကျိုးဆက်တွေကျင်းပနိုင်တယ်လို့လည်း AP သတင်းဌာနက Julie Pace ကသုံးသပ်ပါတယ်။
Trump is marking his one-year anniversary of the inauguration with a government shutdown. That's not a good thing for any president.
Donald Trump ကသမ္မတအဖြစ်ကျန်းသစ္စာကျင်းစုတာဝန်ယူတာတစ်နှစ်ပြည့်တဲ့အချိန်မှာပဲအစိုးရရန်ရည်ရက်ဆိုင်နဲ့ဒီအဖြစ်နဲ့ကြုံရတာပါ။ဒါကဘယ်သမ္မတအတွက်မှမကောင်းဘူးလေ။သူ့အတွက်လည်းထိုးနှက်ချက်ဖြစ်မယ်ဆိုတာကတန်ဖျားဖြစ်စရာမရှိပါဘူး။ဒီမိုကရက်တွေအပေါ်အပြစ်ဖို့ဖို့လည်းသူကြိုးစားပါလိမ့်မယ်။အစိုးရလုပ်ငန်းတွေရပ်လိုက်ရတဲ့အပေါ်လူတွေကစိတ်ပျက်လာပြီးတော့ဗန်နာရေးအတုံးကြီးကိစ္စမှာလူဝင်မှုကြီးကြပ်ရေးကိစ္စအတွေ့ဒီမိုကရက်တွေကဘာကြောင့်များအတိုက်ခံလုပ်နေရတာလဲဆိုပြီးတော့လေစဉ်းစားတာမျိုးတွေလည်းဖြစ်လာနိုင်တယ်လို့မျှော်လင့်ရတယ်လေ။အစိုးရရန်ရာကိုတစ်ပတ်ရက်ထားမလားနှစ်ပတ်ရက်ထားမလားထရမ့်ကောဘလောက်ထိတောက်ခံနိုင်မလဲဆိုတာကိုကျမတို့ကစောင့်ကြည့်နေပါတယ်
။သမ္မတဘရက်အိုဘားမားလက်ထက်မှာတုန်းကလည်းနိုင်ငံရေးအရာကွဲပြားမှုတွေကြောင့်အစိုးရလုပ်ငန်းတွေကို16ရက်ကြာရပ်ဆိုင်ထားခဲ့ရတဲ့အထိပါအစိုးရဝန်ထမ်းအများပြားအလုပ်မစင်းနိုင်တာနိုင်ငံနဲ့ကအများပြည်သူလက်ပတ်စရာပန်းညံတွေပိတ်ထားရတာမျိုးလို့အခြေအနေတွေနဲ့လည်းကြုံခဲ့ရတာပါ။အစိုးရရန်တရားရပ်ဆိုင်လိုက်ရတဲ့အတွက်တိုင်းပြည်စီးပွားရေးကိုချက်ချင်းလက်ငင်းတက်ရောက်မှုတွေတွေ့ရမှာမဟုတ်ပေမဲ့ဗန်နာငွေကြီးဈေးကွက်တွေမှာတော့ရက်ခိုက်မှုတွေကြုံရလိမ့်မယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းနေကြပါတယ်ခင်ဗျာ။